တော့ကိုလိုရင်းတော့ကအေးဒီစားရောက်တဲ့ကိုမန်ကြီးရှိနေမြောက်ဖီတော်ညူကြီးကိုမီနေတဲ့2019ခုနှစ်မှာစပြီးတော့ဒီထောင်နေပြီးတဲ့အခါကျတော့ဒီကြက်ငွေးမြူကြီးပေါ့ကြက်ငွေးမြူကြီးလုပ်ငန်းကဘလူကြက်ငွေးမြူလုပ်ငန်းဆိုတော့ကိုဆိုရင်တော့ရှေ့မှာကျွန်တော်ရှင်းပြသွားပါဆိုတော့ဒီဖီတော်ညူကြီးကုမ္ပဏီလီမိတက်ကိုစထောင်ပြီးတော့ဒီလိုကြက်ငွေးမြူလုပ်ငန်းအမျိုးအစားကိုစလုပ်ဖို့ဘလူစိတ်ကူးရခဲ့တာလဲ
အဓိကတော့ကိုဒီလိုကျွန်တော်ตาလေး6လရွယ်ပေါ့လေ6လရွယ်မှာဒီ nutrition consultant ပေါ့ဆောင်ဝင်ရနေပြီးတော့မှဒီတသားကိုကျုပ်ကျွေးဖို့ဆိုပြီးမှာပါတယ
်
မှာတဲ့ခါမှာကျွန်တော်ကကျုပ်ကိုကျွေးတယ်ကျွေးတဲ့ခါတိုင်းမဲ့အဲ့ကျုပ်ကတသားလေးစားဖို့မသင့်တဲ့ကျုပ်ဆိုတော့သိသွားတယ်3လလောက်နေတော့မှကျွန်တော်သိသွားတာဟိုသိသွားတဲ့ခါမှာကျွန်တော်ဘာဖြစ်လဲဆိုတော့ဟာဒီချိန်မှာကျွန်တော်အဖေတယောက်အနေနဲ့ကိုကိုအပြစ်ရှိတယ်လို့ကျွန်တော်ယူဆလိုက်တယ်ယူဆလိုက်တာနဲ့ကျွန်တော်ဘာလို့လဲကျွန်တော်အဲ့ချိန်မှာသိဘူးဖြစ်တယ်ဒါပေမဲ့ကျွန်တော်မွေးတယ်ကျွန်တော်တကယ်ချင်းကိုမသူရှင်းရနေပြီးတော့မှအဲ့ဒီတည်းတိုက်ဆိုင်သွားတော့ကိုမန်ကြီးကကျွန်တော်တို့ကျမွေးကြအောင်ဆိုပြီးတော့စပစ်တာကိုစပစ်တဲ့ခါမှာလည်းကျွန်တော်တို့ကဒီရိုးရိုးဒီလောင်နေမွေးရမှာမျိုးတော့လုံးချင်ဘူးကျွန်တော် free range ကျက်ပေါ့လေဒီ organic land ကိုသွားဖို့အတွက်အဓိကကျတော့ကျက်တွေကိုထောင်ပြတာကြီးကျွန်တော် animal ဟိုပေါ့တိရစ္ဆာန်နဲ့ပတ်သက်ညှဉ်းပန်းနေစမှုမလုပ်ချင်ဘူးလုပ်ချင်တဲ့ခါကျတော့ကျွန်တော်ကမြေကြီးပေါ်မှာသူ့ရဲ့တဘာဝအတိုင်းလှုပ်ချောင်းပြီးမွေးတဲ့စနစ်ကိုကျွန်တော်စလုပ်မယ်ဆိုရင်ကျွန်တော်လည်းကိုမန်ကြီးတိုင်နေပြီးစခဲ့ဖြစ်တာပါဆို
ဒီလိုမျိုးလှုပ်ချောင်းပေါ့နော်လှုပ်လှလက်တဘာဝနီးပါးပေါ့တဘာဝနီးပါးမွေးပြီးတော့မှဥဥစီတဲ့ကျက်ဒီကိုမွေးတာကစီးပွားဖြစ်ပေါ်မွေးတာအရင်တော့အဲ့လိုမျိုးတော့မရှိဘူးတင်တယ
်ဟုတ်ကျွန်တော်မှတ်သားပြီး
တော့ချက်နဲ့တော့ရှိမှာပေါ့နော
်ချက်ဒီလိုမျိုးအိမ်ဒီမှာမွေးကြတာတော့ရှိကြတယ
်
ဒါပေမဲ့ဒီလိုမျိုးစီးပွားဖြစ်ထုတ်ရလောက်အောင်လှုပ်ချောင်းစနစ်နဲ့မွေးတာမျိုးကျွန်တော်တို့ရှိမှာမရှိခဲ့ဘူးခင်ဗျဟု
တ်ကဲ
့ဘလို့ဖြစ်ပြီးတော့ဒီလှုပ်ချောင်းကျက်မွေးမြူရေးကိုလုပ်မယ်ဆိုပြီးတော့ဒါကလုပ်တင်တဲ့လုပ်ငန်းဆိုတာမျိုးပေါ့ဘလို့စဉ်းစားနေသွားတာ
အဓိကတော့ကိုဟိုဒီကျွန်တော်တို့တမျိုးကြကျဲဥတွေကတော့ဈေးထဲမှာရှိတယ်ဒါပေမဲ့သူ့မှာကောင်းတဲ့ချက်တွေရှိတယ်ဟိုအားနည်းချက်တွေလည်းရှိတယ်နောက်ပြီးနောက်တစ်ခုကကျတော့ကျွန်တော်ပါလဲဆိုတော့ကျွန်တော်လည်းဗုဒ္ဓဘာသာဖြစ်တဲ့ခါကျတော့ဒီကျက်တွေရဲ့ဒီကျက်တွေကိုတောင်းရင်းမှာထည့်မထားခြင်းကိုထည့်မထားကြတော့ကျွန်တော်မြေကြီးပေါ်မှာလွတ်ချောင်းမွေးမယ်ဆိုကျွန်တော်စစဉ်းစားတာ
စလုပ်တဲ့အချိန်တွေမှာဆိုရင်ဒါအစ်စ်လည်းဖြစ်တယ်ဆိုတဲ့ခါကျတော့အခက်အခဲတွေ့ရမှာတေချာပါပဲဘလူးအခက်အခဲတွေအဓိကရင်ဆိုင်နေရလဲ
အခက်အခဲတွေကတော့ကိုအများကြီးပဲအများကြီးပဲဆိုမှာအပိုင်းခွဲရအောင်ပြောလို့ရတယ်ဒါပေမဲ့ဥမာဆိုရင်ကျွန်တော်ကကျွန်တော်ကကြက်မွေးမြူကိုဒီလိုမျိုးအများကြီးလုပ်ခဲ့ပြတာမဟုတ်ဘူး။နောက်ပြီးတော့ဒီလွှတ်ချောင်း
ဆိုတော့ရောက်လုံးကလည်းကြက်မွေးမြူတွေ့ကြုံမရှိဘူး။
တွေ့ကြုံမရှိဘူး။ကျွန်တော်မှဒီကိုမန်ဆိုလည်းအပျော်မွေးခဲ့တဲ့တလောက်ပဲရှိတာ။ကျွန်တော်ဆိုလည်းမရှိဘူး။မရှိတဲ့ခါမှာတော့ကျွန်တော်လုပ်တဲ့ဟာလည်းလမ်းအစ်စ်ဖြစ်နေ။အစ်စ်ဖြစ်နေတော့မေးဆက်လို့လည်းတော်တော်နေတယ်။တော်နေတဲ့ခါမှာကျွန်တော်ကအဲ့မှာဆပြီးတော့ struggle ဆလုပ်ရတာ။အဲ့တော့ဘာဖြစ်လဲဆိုတော့မကုန်တဲ့ပတ်စံတွေအများကြီးကုန်တယ်။ဒီလေးစားလောက်ပုံကုန်တဲ့ဟာမျိုးတွေလည်းဖြစ်ခဲ့ဘူးတဲ့။အဲ့လိုကြောက်ကြမြေနောက်တစ်ခါကျတော့ပါလဲဆိုတော့ဒီ market ပေါ့ market ဆိုင်ခါမှာ product identity ထွက်လာတယ
်။
အဲ့ product identity ကို
ဘယ်သွားရောက်
မလဲ။ထွက်လာပြီ။နောက်ပြီးတော့ဒီဟာကကုန်ကျစရိတ်ကလည်းများတယ်။ကျွန်တော်ရှေ့မှာလည်းအမားတွေများတယ်၊စုံစမ်းစရိတ်များတယ်။ဒီကုန်ကျစရိတ်များတဲ့ဒီ product ကိုဘယ်လိုသွားရောက်မလဲဆိုတော့ market အခက်အခဲဆုံးမှာကြုံခဲ့တယ်။အဲ့ဒါတော့ကျွန်တော် struggle အများကြီးလုပ်ခဲ့ရအောင
်။ဖောက်ခဲ့ရတာပေါ့နော်။ဆိုတော့လုပ်ငန်းက2019ဆိုတော့ဒါတကယ်ကိုလုပ်ငန်းအသစ်ဟိုဆိုရင်နှစ်နှစ်ပတ်ဝန်းကျင်ပေါ့နော်။လုပ်ငန်းအသစ်ဆိုတော့အခုချိန်ထိလည်းပဲဒါအခက်အခဲတွေတော့ရှိနေ ਉ ။အခက်အခဲတွေနည်းသွားပြီလားအခုချိန်မှာတော့။
ပြောရင်တော့အခက်အခဲတွေကဒီ production နဲ့ပတ်သက်တဲ့အခက်အခဲထုတ်လုပ်ရေးပိုင်းနဲ့ပတ်သက်တဲ့အခက်အခဲတွေတော့တဖြည်းဖြည်းတဖြည်းတော့ကျွန်တော်တို့ control ထိန်းချုပ်လာနိုင်တယ်ပေါ့လေ။တခြား market နဲ့ပတ်သက်တဲ့အခက်အခဲတွေတော့ရှိသေးတယ်
။အခုလက်ရှိအခြေအနေပေါ့လေ။စာလွတ်တာကနေပြီးတော့ကြုံရတဲ့အခက်အခဲကနေပြီးတော့အခုလက်ရှိရှိနေတဲ့အထက်မှာဆိုအကြီးအမားဆုံးရှိနေတဲ့အခက်အခဲလို့ပြောရင်အကြီးအမားဆုံးရင်ဆိုင်နေရတာလို့ပြောရင်ဘာရှိနေလ
ဲ။အကြီးအမားဆုံးရင်ဆိုင်ရတဲ့အခက်အခဲကတော့ကျွန်တော်မြောက်ကဒီဝန်ထမ်းဘဝနေလာတာ။ဝန်ထမ်းဘဝနေလာတော့ကျွန်တော်မှငွေကလုံးလောက်မရှိဘူး။ရှိတဲ့မိသားစုမှာရှိတဲ့မိသားနှစ်စုမှာရှိတဲ့ပတ်စံကိုပေါင်းပြီးတော့မှဒီချက်ကိုလုပ်ခဲ့ရလုပ်ခဲ့တော့မြေစုပါဆိုတာမြေစုရင်အခုတော့မှကိုမန်သူချင်းရဲ့အကူရဲ့မြေကိုဖိုးချူရဲ့မြေကိုကျွန်တော်ခဏယူပြီးလုပ်ခဲ့ရငါးပြီးတောင်းပြီးလုပ်ခဲ့ရတော့လေအဲ့လိုနဲ့စားခဲ့ရတော့ကျွန်တော်မှအဓိကတော့ financial အခက်ခဲပဲပြီးတော့နောက်တစ်ခေါက်ကျတော့နည်းပညာပိုင်းဆိုင်ရာအခက်ခဲပဲနောက်ပြီးဘယ်လိုသွားရအောင်လဲဆိုအခက်ခဲဒါပေမဲ့ကျွန်တော်တို့ကဘာဖြစ်သွားလဲဆိုတော့ကျွန်တော်တို့ခက်ခဲတဲ့ဟာအားလုံးကိုတာဝန်ယူပြီးတော့လက်သမားကိုပြန်ပြီးတော့ကျွန်တော်လက်သမားတွေလည်းနည်းပညာတွေပါပြန်ပြီးပြန်လုပ်လို့ဖြစ်သွားတာပေါ့လေ
ဆိုတော့ငပူတော်မှာစတယ်အဲ့ဒီကနေပြီးတော့အခုဆိုရင်ကျွန်တော်သိထားတာကဟလာရှမ်းပြည်နယ်မှာလုပ်နေပြီကရင်မှာစလုပ်နေပြီရန်ကုန်တိုင်းမှာပါနေပြီရန်ကုန်တိုင်းလုပ်နေပြီကျွန်တော်တို့လူတရာဇော်လောက်လူပြာနီပါလူတရာဇော်လောက်လုပ်နေပြီဆိုတော့သူတို့နဲ့ဒီလေသမားတွေနဲ့ဘယ်လိုလုပ်တယ်လဲတခါအမျိုးသမီးတွေကိုဘယ်လိုလုပ်ပေးတယ်အဲ့ဒီအပိုင်းလေးရှင်းပြအောင်ဟုတ်ကဲ့
လေသမားတွေနဲ့ကျတော့အခုကျွန်တော်ဘယ်လိုလုပ်လဲဆိုတော့နံပါတ်1ကနည်းပညာပေးတယ်နည်းပညာဆိုတော့ဒီ organic farming ပေါ့လေဒီ free range ကိုဘလို့ဒီလွတ်ချောင်းမွေးတဲ့စနစ်ကိုဘလို့မွေးလဲဆိုရင်ဒီစနစ်တွေအားလုံးပေးတယ်အဲ့လိုပဲဒီတွတ်ချောင်းမွေးတဲ့ကြက်တွေကိုကျွေးဖို့အတွက်အစာတွေပေးပြောင်းနှမ်းနေဒါတွေကိုစနစ်တကျနဲ့ organic နည်းနဲ့ဘလို့စိုက်မလဲဆိုရင်ဒီပညာတွေတုံ့ပြန်ပေးတယ်ဘလို့ပထမတစ်ချက်ကျနံပါတ်1ကကျတော့ဒီဟာတွေလုပ်ဖို့ဆိုရင်ပတ်စံကိုကျွန်တော်ကတက်နိုင်တဲ့မြတ်ပံ့ပိုးပေးတယ် financing ဆိုရယ်ပေါ့လေ နောက်တတိယချက်ကကြတော့ပါလဲဆိုတော့ဒီဟာတွေထွက်လာပြီးဘယ်နှယောင်းမလဲဆိုလေသမားတွေမှာပြဿနာရှိတယ်အဲ့တော့အဲ့ဒီလေသမားတွေရဲ့ပြဿနာဖြစ်တဲ့ဒီဈေးခွင့်မရှိတဲ့ပြဿနာကိုကျွန်တော်တာဝန်ယူပြီးတယ်ချုပ်ပြောမယ်ဆိုရင်တော့ကျွန်တော်ဒီဤပညာကိုငွေကြေးအခက်ခဲကိုနောက်ပြီးတော့ market ဈေးခွင့်အခက်ခဲတွေအားလုံးကိုလေသမားတွေကဖြည့်ရှင်းပေးလိုက်တယ်ဒါကတော့ဒီကျဲဥထုတ်တဲ့လေသမားတွေနဲ့ဒီဟိုစိုက်ပျိုးရေးတဲ့သမားတွေစိုက်ပျိုးရေးတောက်သူတွေပေါ့လေနောက်တစ်ခါကျတော့အမျိုးသမီးတွေပေါ့ကျွန်တော်တို့ကကျဲဥဒီတွေကိုရန်ကုန်မြို့မှာရောင်းတဲ့ခါကျရင်ဒီတိုင်းမရောင်းဘဲနဲ့ကျွန်တော်ဝါချင်းလေးနဲ့ကျွန်တော်ရောင်းတယ်အဓိကကျတော့ဒီအမျိုးသမီး
ဘာချင်းလို့ဘာလို့စဉ်းစားရလဲဘာကြောင့်တခြားလို့ပလတ်စတစ်ဘူးလို့ဖော်ဘူးလို့ဘာလို့မစဉ်းစား
အဓိကတော့ကိုယ်ရဲ့ဟိုဟာဒီနေမှာရှိတဲ့အမျိုးသမီးတွေကအလုံးမရှိဘူ
း
အလုံးမရှိတဲ့ခါကျတော့ကျွန်တော်တို့အလုံးပေးချင်တာနဲ့နေမှာလည်းအပေါ်ဆုံးကဘယ်နှကြီးဒီဝါတော့ကအမြဲနေရာတိုင်းမှာရှိတယ်အဲ့ဒါနဲ့ကျွန်တော်တို့ဝါချင်းလေးကိုစဉ်းစားတာကျွန်တော်တို့လည်းတကယ်တကယ်ဝါချင်းမရက်တတ်ပါဘူးရက်တတ်တဲ့သူကိုကွန်မန်ဒိုရှင်ကနေပြီးတော့မှခေါ်လာပြီးတော့မှကြွားလို့ပြတင်ပြီးတယ်တင်ပြီးပြည့်ချက်တယ်အဲ့တော့ဝါချင်းလေးကလည်းကျွန်တော်တို့ရဲ့ဒီအောင်မြင်မှုတွေတစ်ခုပဲဥပမာဆိုရင်ဟိုအမျိုးသားကချင်းတစ်ထောင်လောက်ကိုရက်နိုင်တယ်တချင်းကို450ရချင်းတစ်ထော
င်ဆိုတော့တစ်လောက်
တစ်လောက်ကိုချင်းတစ်ထောင်လောက်ရက်နိုင်တယ်တချင်းတစ်လုံးကိုကျွန်တော်450ပြီးတော့တစ်လောက်ကိုသူတို့ရဲ့ပြည်သားအခြေဝင်ငွေက၄သိန်းကျော်ကျော်ရှိတယ်ဒါလည်းကျွန်တော်တို့အတွက်ကုန်ယူစရာတစ်ခုဖြစ်လာတော့
သူတို့လည်းပြောတာပေါ့နော်
သူတို့ပြောတာ
ရတယ်ဝင်ငွေလည်းရတယ
်ဟုတ်ကဲ့
ဆိုတော့လေသမားတွေအနေနဲ့ရောဘယ်လိုကိုကြိုးမြန်ရလဲ
လေသမားတွေနဲ့ကြတော့ဒီလေသမားမှာနှစ်ပိုင်းရှိတယ်ပေါ့လေမွေးမြူသမားနဲ့စိုက်ပျိုးသမားစိုက်ပျိုးသမားတွေကိုကြတော့ကျွန်တော်ကဒီကျွန်တော်ရဲ့စက်စာအတွက်ဒီကျွန်တော်ရဲ့ပြောတဲ့နည်းစနစ်တိုင်းဒီ organic lease နဲ့တိုင်းစိုက်ပြီးပါအခုလို့စိုက်ပြီးလဲဆိုရင်ကျွန်တော်တို့ဘလောက်ပေးမယ်အဲ့တော့လေသမားတွေဆိုရင်ပထမဦးဆုံးနှစ်မှာတော့တို့ဒီစက်စချင်းဆိုတော့ organic လက်မမရသေးဘူးဒါပေမဲ့ကျွန်တော်တို့သူ့ target ပို့ပြီးလဲဆိုတော့3နှစ်အတွင်းမှာခင်ဗျားတို့ milestone တွေဒီပေါ်လေးပထမတစ်နှစ်ပြီးရင်ပါပြီးမယ်ဒုတိယနှစ်မပြီးပါဘူးတတိယနှစ်ပြီးရင်တော့နောက်ဆုံး organic ဖြစ်သွားပါဘူး organic ဆိုတဲ့ဘောလေးတရက်တစ်နှစ်တရားလုံးတန်းမဖြစ်ဘူးမဖြစ်တော့ဒီလေသမားတွေကျွန်တော်ပါလို့ရတယ်ခင်ဗျားတို့3နှစ်နေတော့ခင်ဗျားတို့ organic လက်မရအောင်ကျွန်တော်လုပ်ပေးမယ်အဲ့တော့ဒီပထမနှစ်မှာဒုတိယနှစ်တတိယနှစ်တွေမှာခင်ဗျားကျွန်တော်ပြောတဲ့အတိုင်းလုပ်တယ်ဆိုရင်ခင်ဗျားတို့ကျွန်တော်ဘယ်လောက်ရကြလို့ဘယ်လောက်ရကြလို့ပြီးသွားမယ်အဲ့လိုပဲဒီမွေးမြူသမားတွေပေါ့မွေးမြူသမားတွေဆိုတဲ့ကျွန်တော်တို့ရဲ့ဒီနေ့စဉ်လုပ်ရမယ့်လုပ်ငန်းစဉ်တွေရှိတယ်ဘာနဲ့မိုးလင်းရနေစပြီးတော့ချက်ချန်တဲ့မှာဘာလုပ်ရမယ်ညနောက်ဆုံးအိတ်တဲ့ချိန်ဒီဘာလုပ်ရမယ်ဆိုတော့ကျွန်တော်အားလုံးတင်ပေးထားတယ
်
အဲ့တင်ပေးထားတဲ့အတိုင်းသူတို့လုပ်တယ်ဆိုရင်ကျွန်တော်တို့ကဘယ်လောက်ကျုပ်တလုံးမှာဘယ်လောက်တိုးပေးပါမယ်ဆိုတော့ကျွန်တော်ဂရိပေးထားတယ်အဲ့ဂရိဒိုင်မန်ကိုရတဲ့ခါမှာကျုပ်ကကျတော့နေတိုင်းထွက်နေတာပြီးတော့သူတို့နေတိုင်းဝင်ကိုရတယ်အဲ့တော့ပြောချင်တာကဒီလေသမားပဲဖြစ်ဖြစ်ဒီမွေးမြူသမားပဲဖြစ်ဖြစ်စိုက်ပျိုးသမားပဲဖြစ်သူတို့ကပုံမှန်တက်ပို့တဲ့ပတ်စံကိုပို့ရလာတယ်။နောက်ပြီးတော့ကျတော့အာမခင်ကျရှိတဲ့ market တခုသူတို့ရသွားတယ်ပေါ့
။ organic ဖြစ်ပါတယ်လို့ကိုဇော်ရင်းအောင်တို့ဘယ်လောက်အာမခံခံနိုင်အာမခံနိုင်တယ်လဲ
။ဒီကကကျွန်တော်မြန်မာနိုင်ငံမှာကဒီနားလည်မှုလွှဲတာတခုရှိတယ
်။
အဲ့ဒါကျတော့ဘာလဲဆိုတော့ဒီဓာတ်ရုပ်ပေတာမသုံးတာနဲ့ organic ဖြစ်တယ်ဆိုပြီးကျွန်တော်တို့မိဘတွေကအများစုပေါ့လေ။ကျွန်တော်ပတ်ဝန်းကျင်မှာယုံကြည်ထားကြတယ်။ဒါပေမဲ့တကယ်က organic ဆိုတာအဲ့ဒီဟိုဒီကီမီကယ်မပါယုံနဲ့ organic ဖြစ်တာမဟုတ်ဘူးဓာ
တ်ပစ္စည်းမပါယုံနဲ့မဟုတ်ဘ
ူးဓာတ်ပစ္စည်းမဖြစ်တာနဲ့မဟုတ်ဘူးသူကဘာလို့ရမလဲဆိုတော့သူက process ပေါင်းများစွာရှိတယ်ဥပမာဆိုပါဆိုဒီကြက်တွေကျူးတဲ့ဟာမှာပဲပြောင်းနှံအားလုံးဒီ organic လက်မှတ်ရပြီးသားပဲဖြစ်ရမယ် organic ရပြီးသားပြောင်းဖြစ်ရမယ် organic ရပြီးသားနှံဖြစ်ရမယ
်
အဲ့မျိုးမျိုးတွေမှာမရှိတော့ကျွန်တော်တို့ကလည်းတည်ထင်းတဲ့ organic ယူခဲ့တာမဟုတ်ဘူးလက်ရှိကျွန်တော်တို့ channel တွေအားလုံးဒီရထားတဲ့လက်မှတ်တွေ conversion to organic ပေါ့ဘာမှလို့ပြောရင်တော့ conversion organic သူကူးပြောင်းစဲကာလအနေနဲ့ certificate ကိုကျွန်တော်ယူထားတာ
အ
ဲ့တော့ကျွန်တော်တို့
ဒီ certificate ကဘယ်သူကထုတ်ပေးတာလဲ
မြန်မာ organic agriculture group ဆိုတဲ့ group ကနေကျွန်တော်ထုတ်ပေးပါတယ်
ဟုတ်ကဲ့
အဲ့တော့အဲ့ဒီ group ရဲ့ကျွန်တော် commitment ကျွန်တော်ရဲ့ commitment အရဆိုရင်3နှစ်နေကျွန်တော်ဒီ full flat ပေါ့တရားရုံးဖြစ်တဲ့ organic ဖြစ်အောင်သွားရတယ်အဲ့တော့အဲ့အဲ့ဒါကြောင့်လည်းဒီမြန်မာ organic agriculture group ကနှစ်တိုင်းနှစ်တိုင်းသူတို့ evaluate ပြန်လုပ်တယ်တို့ကျွန်တော်ဘလောက်တူတက်လာလဲဟုတ်တယ
်
ဘလောက်တူတက်လာလဲကျွန်တော်တို့ဒီဘိုင်းလူလဲသူတို့တော့ကျွန်တော်တို့ကြည့်ပြီးတယ်ခင်ဗျအဲ့လိုမျိုးနေနဲ့ကျွန်တော်တို့သွားရတာကိုဟုတ
်ဆိုတော့အခုလက်ရှိအခြေအနေကဒါကိုဇော်ရဲနောင်တို့ပြောနေတာက organic လုံးလုံးအပြည့်မဟုတ်ဘူးဆိုပေမဲ့အဲ့ဒီကိုသွားနေလေ
ဟုတ်တယ်ကျွန်တော်တို့လက်ရှိမှာဆိုပြောနေတာက90%လုံး organic တည်စားပြီ
ဒ
ါပေမဲ့ကျွန်တော်တို့ကဒီစားသုံးသူဘောလေမမားရွေးစီခြင်းတဲ့ခါကျတော့ကျွန်တော်ဘလို့ပြောပြီးကြောင်းလဲဆိုတော့လွတ်ကြောင်းကျက်ဥဘောလေအင်းတို့ပြောရင် free range ကျုပ်လို့ပြောတယ်ကျွန
်
တော်တို့ရဲ့ဒီဘူးတွေတိုင်းမှာကျွန်တော်ကက်ဆမာကိုရောင်းတဲ့စားသုံးသူရောင်းတဲ့ဘူးတွေတိုင်းမှာကျွန်တော်က organic ကျုပ်လို့တလုံးမမြည်တာဘူးဒါပေမဲ့ကျွန်တော်လွတ်ကြောင်းကျုပ်လို့ပဲကျွန်တော်သုံးထားတယ
်ဆိုတော့ဒီဥစ္စာကမွေးရတာလည်းပဲဟလာဟိုမြေရောဘာရောညာရောဆိုတော့ကုန်ကြစိတ်ပုံများမှာအသေးချာပဲတခြားမွေးတဲ့နီးတွေနဲ့စားတယ်တခြားမွေးတာတခြားချက်တွေမွေးပြီးတော့ဥဥထားတယ်စားရင်အဲ့တော့ထုတ်လုပ်တဲ့ကုန်ကြစည်းနဲ့ဈေးကွက်ကိုတင်ရဈေးကွက်မှာလည်းဒီကျုပ်ကနက်ဖို့ဈေးကြည့်မယ်ဆိုတော့ဈေးကွက်မှာရောစိတ်ဝင်စားတဲ့လူစားသုံးသူလုံလောက်ရလား
လက်ရှိမှာကျတော့ကျွန်တော်တို့ရဲ့ဈေးကွက်ပုံစံဟိုပါပေါ့လေတိသက် market ပေါ့တိသက် market ပုံစံလေးပါတကယ်ရှိကျွန်တော်ထုတ်နိုင်နေတဲ့ပမာဏရေဝန်ထမ်းတွေကစားမှာပမာဏမျှကြီးဖြစ်နေတယ်ကျွန်တော်တို့ကဟိုကစားမှာလူတလောက်လည်းထုတ်ပေးဖို့လူတယ် market ထဲမှာပြတ်လို့မရအောင်အဲ့လိုပဲ market ပို့သွားရင်ကျွန်တော်ကရှုံးတယ်အဲ့တော့ကျွန်တော်ကဘာလုပ်ရလဲဆိုတော့ကျွန်တော်ဒီကျွန်တော်ရဲ့လက်ရှိကစားမှာအရေးအတွက်ရေနောက်မှာထပ်ထွက်လာမယ့်ကစားမှာကျွန်တော်အများနဲ့မှန်းပြီးတော့မှကျွန်တော်ကအဲ့လိုမျိုး ကျောင်းသွားတဲ့ပုံစံပဲရှိပါသေးတယ်ခ
င်ဗျ။လက်ရှိခြေနေကနေပြီးတော့ရှေ့ကိုဒီထက်ပို့ပြီးတော့ချဲ့နိုင်မယ်ပို့တိုးတက်နိုင်မယ်လားလားရောရှိလား
။ရှိတယ်ခင်ဗျ။အဓိကကတော့ကျွန်တော်တို့ဒီဟာသုံးမယ်ဆိုရင်တော့ကွန်ကြားစိတ်ဒီအများကြီးရှိတာဆိုတော့ကျွန်တော် market share ချဲ့ဖို့ဆိုရင် marketing လုပ်ဖို့လိုတယ်။ဒီဈေးကွက်ချဲ့ထွင်ရေးအတွက်ကွန်ကြားစိတ်တွေရှိနေတယ်။နောက်ပြီးတော့ဒီ channel အများကြီးကိုအဲ့ဒီဈေးကွက်ကိုချဲ့လိုက်လို့ဈေးကွက်ကလိုက်လာရဆိုတဲ့ခါမှာကျွန်တော် channel ရ ready မရှိဘူး။ကျွန်တော်လယ်သမားတွေနဲ့ကျွန်တော်လောက်ဆရာတွေအများကြီးရှိသေးတယ်။လယ်သမားတွေဆိုတာသူတို့ကိုတွားရတယ်စီယုံရတယ်တခုချင်းလိုရတယ်အဲ့တော့ဒါတွေအားလုံးအတွက်ဆိုကျွန်တော်အဓိကလိုတာတော့ဒီဗန္ဓာရေးဆိုင်ရာခက်ခဲပေါ့ကျွန်တော်ဒီဗန္ဓာရေးဆိုင်ရာခက်ခဲပြည်တယ်သွားတယ်ကျွန်တော်တို့အများကြီးကျွန်တော်တို့ရှေ့ကိုစိတ်သွားတိုင်းကိုပါတော့လို့ရတာပေါ့ခင်ဗျာ
ဒီလိုမျိုးပေါ့နော်စမ်းသစ်တီထွင်ပြီးတော့ငကိုတော့ကမရှိသေးတဲ့ဟာမျိုးတီထွင်စမ်းသစ်ပြီးတော့ကိုယ်စောရင်တော့လူငယ်တွေနဲ့လုံနိုင်တာကမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်လာတာရဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုလို့ပြောမယ်ဆိုပြောလို့ရနိုင်သလား
ကျွန်တော်လည်းတစ်ခါလေးအလိုစဉ်းစားမိတယ်ဘာဖြစ်လို့လဲဆိုတော့ဟိုဒီချိန်မှာတမူရစ္ဆာလုံနေလို့ကတော့မလွယ်ဘူးမလွယ်တဲ့ခါကျတော့ကျွန်တော်တို့လူအသက်ကျွယ်လူငယ်တွေကဘာဖြစ်လာလဲဆိုတော့အစ်စ်တီဒီထွင်ပြီးလောက်လာကြတယ်ဟိုကော်ဖီကိုအစ်စ်လေးဒီထွင်လိုက်မလားငွေတီးကိုပုံစံအစ်စ်ပြောင်းလို့မလားတော့အဲ့လိုပုံစံပြောရင်တော့ရှိနေပြီးသားဟာတွေပဲကျွန်တော်ကျုပ်ဆိုတာလည်းအရင်ကရှိထားပြီးသားကျုပ်ကမှပုံစံပြောင်းလို့တော့ဒီလိုဖြစ်သွားတယ
်
ငွေတီးကိုလည်းပုံစံပြောင်းလိုက်တော့ပုံစံပြောင်းအဲ့တော့ဒီကာလအတွင်းမှာတော့ကျွန်တော်တို့ဒီလူငယ်တွေကမှနည်းနည်းလေးပုံစံပြောင်းပြီးတော့စုံထုတ်တဲ့ပုံစံထုတ်လိုက်ပြီးတော့အများကြီးတွေ့ရအောင
်ဆိုတော့တိုင်းပြည်ကဒီထက်ပို့ပြီးတော့တိုးတက်ပြီးတော့ပြောင်းလဲမယ်ဆိုတော့ဆုပ်ယူပြီးတော့ပြောင်းနိုင်မှာပေါ့ကွတိုးတက်ပြီးပြောင်းလဲမယ်ဆိုရင်ဒီဟာတွေပို့ဖြစ်လာနိုင်တယ်လို့ပို့အကျိုးရှိလာနိုင်တယ်လို့ဆိုရင်တော့ပြောနိုင်လား
အဓိကတော့ကိုဟိုအခုအခက်ခဲတစ်ခုဖြစ်ပြီဆိုရင်အခက်ခဲထဲမှာဖောက်တဲ့လူတွေရှိတယ်အဲ့ဖောက်တဲ့လူတွေကသူခက်ပြောင်းလဲတိုင်းမှာပေါ်လာတာပဲဆိုလိုတာကကျွန်တော်ဒီအချိန်မှာဟုတ်တယ်ဟိုအခက်ခဲတွေအများကြီးရှိတယ်ဒါပေမဲ့အဲ့ခက်ခဲတွေမှာထွက်ပေါက်ကိုရှာတဲ့လူတွေရှိတယ်အဲ့ထွက်ပေါက်ရှာတဲ့လူတွေကတော့ကျွန်တော်မျက်စိတွေမှာများတော့လူငယ်တွေများတယ
်ကျေးဇူးအများကြီးတင်ပါတယ်ကိုဆိုရင်တော့
ကျွန်တော်လည်းဒီလိုမျိုးပြန်ပြည့်စုံနေတာပဲ။